ဩဇာတက္ကီ1369ခုနှစ်ပိုင်ဆောင်လာပြီဗုဒ္ဓနေ့ကရနေ့2005ခုမေလ22ရက်တနင်္ဂနွေနေ့နေ့လယ်အချိန်ရန်ကုန်မြို့အာဇနီဘိမလမင်္ဂလာပြုဟာအသိန်းချုပ်ကြီး၌လာပြုဟာအသိန်းချုပ်ဤ45ကျိန်မြောက်ဗုဒ္ဓနေ့အထင်းမှမင်္ဂလာပွဲဟောအကြောင်းပြပြီးကောင်းမှုတရားကျိုးစားပြုလို့အားထုတ်ကြတဲ့ခါမှာဗုဒ္ဓပူဇာဓမ္မပူဇာအဖြစ်ဖြင့်အမယဘွယ်အဖြစ်ဖြင့်ဓမ္မဒါနဓမ္မလက်ဆောင်အဖြစ်ဖြင့်45နှစ်တရားသက်ဆိုတဲ့တရားလေးကိုတရားအသက်45နှစ်လို့ဆိုလို့ရတယ်။ညစောဗျာမာတကရဲ့တရားသုံးခုကဆောင်လာပြီနဲ့မှာဗုဒ္ဓအဖြစ်ရောက်ရှိလာပထမဗုဒ္ဓဝါစနာကိုတရားပြပြတာနဲ့ကျောင်းဝါဥဒန်ကျူပထမဗုဒ္ဓဝါဒနာပြင်တရားဥသတ္တဝါများအတွက်တရားဥဟောတာကတော့ဝါဆိုလာပြင်းနေမှာပေါ့။ဘာတကရဲ့တရား48ခုဆုံးလာပြင်းနေမှာသရိနိဗ္ဗာန်စံတော်မူတယ်ဆိုတော့တရားရဲ့တရားအဖြစ်နဲ့နေရာတဲ့တတန်ဟာ45နှစ်ဖြစ်ပါ45နှစ်ဆိုမှတကယ်45နှစ်တည်းရဲ့တိတိ45နှစ်တည်းပဲကြာဘုရားအဖြစ်နဲ့နေရတာဘုရားသက်45နှစ်လို့ဆိုရတယ်လို့တရားတွေဟောခဲ့တာလည်းပဲပထမဗုဒ္ဓဝါဒနာတွေမှာပထမဗုဒ္ဓဝါဒနာနဲ့ပေါင်းလိုက်ရင်တရားအသက်လည်း45နှစ်ပါပဲလို့ပြောလို့ရတယ်တရားအသက်လည်းပဲ45နှစ်ဘုရားဖြုတ်ပြီးကလေးကစပြီးတော့မှတရားအားနဲ့ပဲနေခဲ့တာဖြစ်လို့တရားအသက်45နှစ်ဆိုလဲဟုတ်တယ်ပြီးတော့နှစ်ခုစီကြည့်လိုက်တော့45ချိန်မြောက်ဗုဒ္ဓအခါတော့နေဒီမှာအထင်းမှလောက်တာလဲ45နှစ်မြောက်အထင်းမှနောက်တစ်ခုတိုက်ဆိုင်လာကအခုတရားဟောနေတဲ့ဘုန်းကြီးအိုကြီးပေါ့တရားဟောနေတဲ့ဘုန်းကြီးအိုကြီးလည်းပဲသင်္ကန်းဝတ်တာ45နှစ်တည်းဟိုပြီးတော့တာဗျအဲ့တော့45နှလုံးကြာကြုံနေတာတွေ့ရပါ။ဒါဆိုဘုရားဘုရားအဖြစ်နဲ့နေသွားရတာကလည်း45နှစ်ခဲ့ရ။တရားသက်လို့ပြောရတဲ့ဘုရားအဖြစ်နဲ့နေရတဲ့အချိန်က45နှစ်ခဲ့ရ။မင်္ဂလာပြုဟာမှာဗုဒ္ဓနဲ့ကျင်းပလာခဲ့တာလည်း45ကျင်းနဲ့။တရားဟောမဲ့ဘုန်းကြီးအိုကြီးတန်ခါဝတ်ခဲ့တာလည်းအခုဆို45နှစ်ရှိသွားပြီ။ဒါကြောင့်ဘုန်းကြီးအိုကြီးပြောတာမကြိုက်ဘူးတဲ့ဗျ။အရှင်ဘုရားဘုန်းကြီးအိုကြီးရုံမှာမပေါ်သေးပဲနဲ့ဘယ်နဲ့လို့ဘုန်းကြီးအိုကြီးလို့ပြောရလဲအသက်60ကျော်ပြီလေဗျာဘုန်းကြီးအိုကြီးပေါ့ဗျာဒါကြောင့်ကိုယ့်ရဲ့တန်ခမ်းဝတ်ခဲ့တဲ့ဥစ္စာလည်းမှတ်မှတ်ရရ45နှစ်ပြည့်တဲ့အချိန်မြန်လာပြုဟာမှာဗုဒ္ဓနဲ့ကျင်းပတဲ့အချိန်ကလည်းအချိန်က45ချိန်45နှလုံးနဲ့မြတ်စွာဘုရားရဲ့45နှစ်တရားသက်45ပါးသာသနာလို့ပြောပြင်တဲ့45ဝါကတော့စကားအနေနဲ့ချောလို့သာပြောတာဘုရားဟောတာဝါပြင်းနဲ့ဟောတာမဟုတ်ဘူးဝါပလည်းအကုန်လုံးမနေမနာနေမနာညာမနာဟောခဲ့တာအမှန်တော့45ဝါဆိုတာကစကားလုံးချောလို့နှုတ်ချိုးလို့သာပြောနေတာ45နှစ်တရားသက်45နှစ်ဘုရားသက်အဲ့ဒီနောက်ဆုံးနေ့မှာတက္ကရာတရား48ခုကဆုံးလာပြင်းနေမှာနောက်ဆုံးဟောတဲ့စကားလေးအများနာရင်နှုတ်ကြိုးနေကြပါပြီ။ဝရဓမ္မသင်္ခါရအပမဒေနသမ္ပါတိတာ45နှစ်ပြည့်တဲ့နေ့မှာအောင်ဆုံးဟောတဲ့ဇာကအဲ့ဒီဇာဟောပြီးဘုရားရဲ့နှုတ်တော်ကတခွန်းမှထောမလာတော့ဒါနောက်ဆုံးအပိသက်ပဲ။ဝရဓမ္မသင်္ခါရအပမဒေနသမ္ပါတိတာပထမဆုံးပဲဇာကတော့အနိကဇာတိတန်တာရန်စတဲ့ဥဒံဃာတာဝရဓမ္မသင်္ခါရအပမဒေနသမ္ပါတိတာဆိုတဲ့စကားလုံးအဲ့ဒီစကားလေးနှခွန်မကြပြတာနဲ့အကြမေပဲမြတ်ဗုဒ္ဓဟာပြိနိဗ္ဗာန်ဝန်ဆံတော်မူခဲ့တယ်။နောက်ဆုံးစကားအဲ့ဒီနောက်ဆုံးစကားကိုအထကတာစကားကမှတ်ချက်လောက်ထားလာလေရှိတယ်။ဣတိဣတို့ဘဂဝါဘောင်းတော်6ဆူအွန်လိုင်းတူသည့်တရားမူတ္တသဗ္ဗညုမြတ်စွာဘုရားသည်ပရိနိဗ္ဗာန်မင်းစေပရိနိဗ္ဗာန်သံတော်မူရာညောင်ဆောင်ထက်၌နိဗ္ဗာန်သော မဟာတက္ကရာတရား148ကိုပစောင်းလာပြီနဲ့ညအခါ၌လောင်းတော်မူလျက်ဒိဉ္စသတ္တလိတဝတ္တန်45နှစ်တော်ကာလပါလို့လောက်ချိုးနေတဲ့ဇာကကတော့45ဝါကာလပါလို့ဘုရားဟောခဲ့တာက45နှစ်လုံးနေရောညရောဝါတွင်ဝါပဟောခဲ့တာတရားဒီနဲ့လောကအကျိုးဆောင်ခဲ့တာဖြစ်တဲ့ကြောင့်ဒီမှာတော့ဝါလို့မသုံးပဲနှစ်တင်ဆက်သတ္တလိတဝတ္တန်45နှစ်တော့ကာလပါလို့ဒိဏံပြည့်အပ်ခဲ့ပြီးတော့ဩဝါဒံဩဝါဒလမ်းညွန်ဆုံးမဩဝါဒကိုဩဝါဒံလမ်းညွန်ဆုံးမဩဝါဒကိုတပ်ပံအလုံးစုံကိုဧကသမင်တကုသောအပ္ပမဒပရိယေဝအပမဒဆိုတဲ့ပုံထဲ၌သာလျှင်ပက္ခိပိဋ္ဌာထဲတွင်၍အတာတိကရုဏာတရားမေတ္တာထဲနောက်ဆုံးပေးသနာတော်မူခဲ့ပါပြီတည်းဒီလေးဆယ်ငါးနှစ်လုံးဟောတဲ့တရားကိုတဲ့ဗျာအပမဒတပုတ်ထဲမှာအကုန်သွင်းပြီးတော့မှနောက်ဆုံးအရေးတကြီးမှာခဲ့ပြီးခဲ့တဲ့အဆုံးအမဩဝါဒစကားပါ25ပါလုံးလမ်းညွှန်ဆုံးမှာခဲ့တဲ့တရားအကုန်လုံးကိုအပမဒသဘုတ်ထဲမှာအကုန်သွင်းပြီးတော့ပြီးခဲ့တဲ့တရားရဲ့အမွေပါဥမလမ်းညွှန်စကားပါအဲတော့အပမဒိနသမ္ပါဒိဋ္ဌရှိပါဝေယဓမ္မသင်္ကာရနောက်ကအပမဒိနသမ္ပါဒိဋ္ဌဟာပိဋကသုံးပုံငုံမိတဲ့တရားနိကေငါရဲ့ခြုံမိငုံမိတဲ့တရားဓမ္မခန္ဓာပုံ7400လာကျင့်စဉ်အလုံးခြုံမိငုံမိတဲ့တရားအဲ့ဒီတရားလေးနားလဲရတာနဲ့ပိဋကသုံးပုံနာပြီးသားဖြစ်ရောအဲ့ဒီတရားလေးနားလိုက်တာနဲ့နိကေငါရဲ့တရားတွေအလုံးကိုနာယူရရောက်သွားခါတဲ့ပိဋကသုံးပုံအစီအနှစ်ကိုအကုန်ညှစ်ထုတ်ချလိုက်တာအဲ့ဒါထွက်လာတယ်နိဂေငါရလာကျင့်စဉ်လုပ်ငန်းစကားများကိုအကုန်လုံးအစီအနှစ်ထုတ်ယူလိုက်တာအဲ့ဒါထွက်လာတယ်ဆိုတော့အတ္တပဒါမှတ်တမ်းတင်ပြတာပါဒါကြောင့်45နှစ်တရားသက်ဘုရားအဖြစ်နဲ့နေရတာ45နှစ်45နှစ်လောက်ဟာတရားနဲ့ကြည့်ပဲကိုတော်တန်ကိုတော်လည်းကိုတော်တန်လည်းတရားဆောင်အနေနဲ့သူတို့အများအတွက်လည်းနေမနာညာမနာတရားနေပဲအကျိုးကိုဆောင်ပြီးတော့နေသွားတာဖြစ်လို့45နှစ်တရားသက်ဘုရားအဖြစ်နဲ့45နှစ်မြတ်တာနေလိုက်ရတာဖြစ်တဲ့ကြောင့်45နှစ်ဘုရားသက်လက်တော်ဘုရားပါရမီတော်ဖြည့်ပြီးတော့လာခဲ့တာနိလန်လေးတွယ်ပညာတွယ်ဆိုတဲ့သာမိဝေဒမများရဲ့နိလန်လေးတွယ်အတိုင်းထူးခြားလာခဲ့တာသာမိဝေဒမများတွေတခါတည်းနိပေပြီးတော့မှပါရမီဖြည့်လာခဲ့တာတဲ့ပြတန်းချက်အလုံးကိုအကုန်ကျူးစားရခြင်းနဲ့အဆက်မပြတ်အကြမ်းမရှိအနာမရှိရှေ့ဆွမ်းအားကနောက်ဆွမ်းအားအားကျေးဇူးပြုနေအောင်မခိုမကပ်ကျူးစားအားထုတ်ရခြင်းသုံးကန့်တတ်ခြင်းမပြည့်ရင်နောက်မဆုတ်ဇွဲရှိရှိကာလရှိကြာကျူးစားရခြင်းလေးစိတ်ပါလက်ပါထထတန်တန်လေးလေးစားစားကြိုးစားရခြင်းဆိုတဲ့ဤလန်လေးတွယ်ဖြင့်ကြိုးစားခဲ့လို့ဗုဒ္ဓအဖြစ်ရောက်ရှိတော်မူခဲ့တယ်။သာမိဝတ္တမများလည်းအဲ့ဒီလမ်းစဉ်လေးချက်လေးပဲသွားရတယ်။တိပြတန်းချင်းအလုံးကြိုးစားရမယ်။နေ့အစမပြတ်မှန်မှန်ကြိုးစားရမယ်။ရှေ့အတိကနောက်အတိအားကျေကျိုးပြုနေရမယ်။သုံးဇွဲရှိရှိကန့်တတ်ခြင်းမပြည့်မချင်းကြိုးစားရမယ်။လေးစိတ်ပါလက်ပါလေးလေးစားစားကြိုးစားရမယ်အဲ့ဒီလမ်းစဉ်လေးချင်းနဲ့ကြိုးစားရင်သာမိဝေဒမအာလုံးလဲအောင်ကြတာကြည့်ပဲဘဝတည်းမှာလက်တွေ့ကြကြသာမိဝေဖြစ်နေရတဲ့လူတွေအာလုံးပုဂ္ဂိုလ်တွေအာလုံးတိပြဌာန်းချင်းအာလုံးအကုန်ကြိုးစားရမယ်ဘာပြဌာန်းလဲလေးပါးသာပြဌာန်းနေဒါနသီလသမာဓိဝိပဿနာပြဌာန်းချင်းလေးပါးသာအကုန်လုံးကြိုးစားရခြင်းနေ့နေ့စဉ်အဆက်မပြတ်မမှန်ကြိုးစားရခြင်းသုံးဇွဲရှိရှိဇွဲဇွဲမြဲမြဲတည်တဲ့နေ့မှာငါနှုတ်ဆုတ်တော်မယ်ဟေးမလုံနိုင်ကမှာပဲငါလျှော့လိုက်တော်မယ်တရမငါမပြည့်ရဘူးဇွဲရှိရှိကြိုးစားရခြင်းလေးစိတ်ပါလက်ပါထထတန်တန် လေးလေးစားစားကြိုးစားရခြင်းအဲ့ဒီလေးခုနဲ့ကြိုးစားရင်ဘဝထဲမှာလည်းလေးပါးသာလုံးနေတဲ့ဂုံတို့နဲ့ကြအောင်နေကြမှာပါအရေးကြီးတာကဘဝထဲကစာမွေးပွဲအောင်ဖို့ကပိုးအရေးကြီးပါတယ်မြတ်စွာဘုရားအလောင်းတို့ရဲ့ပါရမီလမ်းစဉ်ကစာတွေ့စာမွေးပွဲအတွက်ကြိုးစားနေသူတွေအတွက်လည်းတခါတည်းနှီးပေးသွားတယ်လက်တွေ့ဘဝထဲမှာရုန်းကန်ပြီးတော့နေစဉ်နဲ့အမျှဘဝစာမွေးပွဲဖြစ်ဆိုနေရတဲ့ပုဂ္ဂိုလ်များအတွက်လည်းတခါတည်းနှီးပေးသွားတယ်အဲ့ဒီလမ်းစဉ်နဲ့ကြိုးစားလာခဲ့တဲ့အဲ့မှာတတိယအချက်ကလေးပါကန့်သတ်ခြင်းမပြည့်မခြင်းဇွဲရှိရှိကြိုးစားရခြင်းဒါလေးတစ်ချက်ကိုတော့ဂေါတမဘုရားအလောင်းဟာအတ္တတရားတမ်းမှာဘုရားလာပွင့်တာအမှန်တော့ရှိကဘုရားကကတ္တပဘုရားကတ္တပဘုရားကလူတွေရဲ့အတ္တ2000တမ်းမှာပွင့်လာတာဖြစ်ပါတယ်အသက်2000နှစ်မှာကတ္တပဘုရားပွင့်နေဆိုရင်ဂေါတမဘုရားကအစီအစဉ်အရာဆိုရင်အသက်1000နှစ်မှာပွင့်ရမှာတဲ့ဗျာအသက်1000နှစ်မှာဂေါတမဘုရားပွင့်ကိုပွင့်ရမှာအစီအစဉ်အရာဆိုရင်တော့အသက်1000နှစ်ပဲ1000နှစ်မှာမီးရင်တော့မှ5000တန်းလောက်တော့ဘုရားပွင့်ရမှာ5000တန်းမှာမီးရင်တော့1000တန်းလောက်မှာပွင့်နိုင်တော့တယ်ဒါမမီးရင်တော့900တန်းလောက်တော့ပွင့်ဖို့ကောင်းတယ်စာထဲမှာပြတာလေးဒီပါဒါပြင်မဲ့အဲ့ဒီအချိန်မှာတတရားအချက်ဖြစ်တဲ့ကံတက်ချိန်မပြည့်သေးဘူးတဲ့ဗျာကံတက်ချိန်မပြည့်သေးလို့ပါရမီလည်းပဲမရှိသေးမပြည့်သေးဘူးတဲ့ဗျာအသက်1000နှစ်မှာဘုရားကဘုရားအလောင်းတော်ပါရမီမပြည့်သေးပါဘူးတဲ့ဗျာကံတက်ချိန်မရှိသေးပါဘူးတဲ့ဗျာ900တန်းမှာလဲပါရမီမပြည့်သေးပါဘူးတဲ့ဗျာလိုနေပါသေးတယ်ဗျာကွက်ကြော်နှင်းလို့လည်းမရပါဘူးတဲ့ဗျာတထောင်တန်းတင်900တန်းတင်ရောက်ရင်တောင်ရောက်လာတာတောင်မှပဲပါရမီမပြည့်သေးပါဘူးတဲ့ဗျာကန့်တတ်ခြင်းမပြည့်သေးပါဘူးတဲ့ဗျာဒီလံလေးတွေထဲမှာတတိယအချက်တခုဗျအဲ့ဒါအရာတထောင်တန်းလည်းမပွင့်ခဲနဲ့မပွင့်နိုင်ခဲ့ဘူး5000တန်းမှလည်းမပွင့်နိုင်ခဲ့ဘူး1000တန်းမှလည်းမပွင့်နိုင်ခဲ့ဘူး900တန်းမှလည်းမပွင့်နိုင်ကြပါဘူးဗုဒ္ဓခေတ်ထဲမှာတော့နောက်ပိတ်ဆုံးလို့ခေါ်ရတယ်တရားတန်းလာပွင့်တယ်သုတ်ကကာလလောဘဒေါသ మో ဟအလွန်ထူပြောတဲ့တရားထိုးဖောက်လို့အမတန်ခဲခဲလာတဲ့နောက်ပိတ်ဆုံးဗုဒ္ဓခေတ်ဖြစ်တဲ့တရားတန်းရောက်တော့မှကောရမဘုရားအလောင်းတော်ပါရမီပြည့်ပါတည်းဗျာ။ဒါကြောင့်တရားတန်းမှာလာပွင့်တာပါတဲ့။တရားတန်းဆိုပေမဲ့ဘုရားတို့ရဲ့ထုံးစံအတိုင်းပေါ့။ငါးဘုံလေးဘုံသာနေရိုးထုံးစံရှိပါလေ။ငါးဘုံတစ်ဘုံနှုတ်လိုက်တော့အသက်က80ပဲနေဝင်ရတယ်။ကောရမဘုရားဒီကောကမှအသက်80ပဲနေဝင်ရတယ်။တတော်80ဆိုတာနတ်ပြည်၆တက်ထဲမှာတာဝရင်သာနတ်ပြည်ရဲ့တရက်တော့မပြီးပါဘူးဗျလူပြည်မှာနှစ်ပေါင်းတရာရှိမှတာဝရင်သာနတ်ပြည်မှာတရက်ရှိသေးတာဘုရားရဲ့တတော်80ဆိုတာဝရင်သာတရက်တော့မပြီးဘူးဗျပြီးတော့ဘုရားအဖြစ်နဲ့နေသွားရတော့တတော်35နှစ်မှာဘုရားဖြစ်တာတတော်80မှာပရိနိဗ္ဗာန်ပြုတာဆိုတော့45နှစ်ပဲနေရတယ်။ဘုရားအဖြစ်နဲ့နေရတဲ့45နှစ်ကလည်းဟိုနတ်ပြည်၆တက်ထဲမှာအောက်ဆုံးပြတဲ့နတ်ပြည်ဟာသတ္တမဟာယေတဲ့။သတ္တမဟာယေနတ်သက်တရက်တောင်မပြီးဘူးပြော။လူပြည်မှာနှစ်ပေါင်း50ရှိမှသတ္တမဟာယေမှာတရက်ပဲရှိသေးတာ။ကြည်စမ်းဗျာအချင်းလေးတူလာကြည်လားဗျာ။ဘုရားအဖြစ်နဲ့နေရတာဟာနတ်ပြည်၆တက်ထဲမှာအနိုင်ဆုံးဖြစ်တဲ့သတ္တမဟာရဲ့နတ်ရဲ့တရက်တောင်ပြည့်မသွားပါဘုရားရဲ့တတ်တော်80ဆိုတာဒါဝိတန်နတ်သက်တရက်တောင်ပြည့်မသွားပါတော့နေတာပေါ့နေတဲ့ကြောင့်စာထဲမှာပြထားတဲ့အကြောင်းအရာလေးတစ်ခုသတ္တန်အလွန်ရှိတဲ့နတ်ကြီးနှစ်ယောက်တဲ့ဝရုဏနဲ့နဲ့ဝါရဏနဲ့လို့ဆိုတယ်တတန်းအလွန်ရှိတဲ့နဲ့လို့ပဲပြောတယ်ဘယ်နဲ့ပြရနဲ့လို့တော့မပြောဘူးအဲ့ဒီနှစ်ကြီးနှစ်ယောက်ကတဲ့သူတို့တရင်ကြတာပေါ့ ဟောဘုရားပွင့်တော်မယ်ဆိုလောကထဲကောလာဟလာဖြစ်ရတော့တာဗောသတင်းတရားရောက်တော့တာဗောကိုရမဘုရားအလောင်းမကြခင်လူပြည်မှာပရိသန္တေနေတော့မှာတဲ့လူပြည်မှာဖြစ်ပြီးတော့ဘုရားဖြစ်တော့မှာတဲ့မကြခင်ဘုရားပွင့်တော်မှာတဲ့ဆိုတဲ့သတင်းစကားကြီးဟာဝရုဏနဲ့ဝါရဏတို့နားကိုရောက်ရှိသွားတယ်ရောက်ရှိသွားတော့သူတို့ကပေါ့လေတို့ကသူများတွေထူထူခြားခြားလောက်မယ်ပေါ့သူတို့ရည်ရွယ်ချက်ကတို့တို့ခြားခြားဗာများလောက်မှာတော့ဆိုတော့အေးတို့ကကွာသူများမလောက်တာတို့လောက်မယ်ကွယ်ဘုရားအလောင်းပဋိသန္ဓေနေတဲ့နေ့ရောက်တာနဲ့တို့ကဘုရားကောင်အာယုံပြုပန်းကောင်ချင်းနဲ့ပူဇော်မယ်ကွပရိသတ်နဲ့နေပြီဆိုရင်မဲဒါဗုဒ္ဓဖြစ်မှတေချာပေါ့ဆိုတော့ဗုဒ္ဓကောင်အာယုံပြုတို့အူအူဖြားဖြားပူဇော်နိုင်လေပူဇော်ခွင့်ရတာပေါ့ပူဇော်ခွင့်ရမှာပေါ့ဘုရားကိုအူအူဖြားဖြားဗုဒ္ဓကောင်အာယုံပြုမှန်ပြီးတော့ပူဇော်ခြင်းလွန်းလို့တဲ့ဝရုဏနဲ့ဝါရဏနှစ်ယောက်ကနတ်ပန်းကောင်ကြီးလောက်ကြတဲ့ဗျာဘုရားအလောင်းပရိသတ်နဲ့မနေခင်ကလေးကစသရင်ကြာကလေးကစပြီးပန်းကုံးကြီးလှုပ်ထားတယ်ဗျာ။နှစ်ပန်းကုံးကြီးလှုပ်လိုက်ကြတာ။ဘုရားအလောင်းကပရိသတ်ရေတော်မူတယ်။တစ်တစ်ကလေးပဲဟုတ်မလဲ။တလောကလုံးတိမ့်တိမ့်တုံးအတိပေးပြီးခါမှပရိသတ်ရေနေတာ။သူတို့ကလည်းကြော်ညာထားတာကြွေးကြော်ထားတာငါတို့တော့ဦးဦးဖြားဖြားကွာဘုရားအလောင်းကိုပရိသတ်ရေနေတဲ့နေရာစပြီးဗုဒ္ဓဂုံအာယုံပြီးပူဇော်မယ်ဒါတော့အပြောနဲ့အလုံးညီမညီဟုတ်မဟုတ်အကျွားများဖြစ်နေသလားဆိုပြီးတော့အနေနဲ့စုံစမ်းတဲ့အနေနဲ့နတ်တရားအတိပင်းနတ်တရားပြောတာပေါ့ကိုဝရုဏတို့ကိုဝါရဏတို့ဘုရားအလောင်းကိုပရိသတ်ရေနေပြီဗျာလူပြည်မှာဘယ်လိုလဲပန်းကုံးနေဦးဦးဖြားဖြားပူဇော်မယ်ဆိုအာပန်းကုံးကခုမှစပါရှိသေးဗျာမပြီးသေးဘူးဗျဘွားမြင်တဲ့နေ့ရောက်တာနဲ့ကျုပ်တို့ကပူဇော်မှာဗျအိုးအိုးဖြားဖြားပူဇော်မှာဆယ်လပရိသတ်ရေနေပြီးတော့ကုလကဆောင်လာပြင်းနေမှာပဲဗုဒ္ဓအလောင်းဘွားမြင်တော်မူတဲ့တိမ့်တိမ့်တုံပေါ့ဗျာကမ္ဘာလောကကြီးအတိပေးပြီးမှဘွားမြင်တော်မူတာပဲကိုယ်ဝရဏတို့ကိုဝါရဏတို့ဘုရားလောင်းဘွားမြင်တော်မူပြီလေဘယ်လိုလဲပန်းကုန်းနဲ့ပူဇော်မယ်ဆိုပန်းကုန်းကမပြီးသေးဘူးဗျတောထွက်တဲ့နေ့ရောက်မှပဲပူဇော်ပါတော့မယ်ဗျာရှိလက်ပြန်ရော့ဆက်ချောင်းနဲ့အရွယ်ဒီနံ့ရတတ်တော်29နဲ့အရွယ်ရောက်တော့တောထွက်ပေါ့ဗျာကဘာကြီးတိမ့်တိမ့်တုံပေါ့ဗျာကိုယ်ဝရဏတို့ကိုဝါရဏတို့ဘုရားလောင်းတောထွက်ပြီလေဘယ်လိုလဲပန်းကုန်းနဲ့ပူဇော်မယ်ဆိုအာပန်းကုန်းကမပြီးသေးဘူးဗျာဘုရားဖြစ်တဲ့နေ့မှပူဇော်ပါတော့မယ်ဗျာ6နှစ်ပါလုံးဒုက္ခရစရိယာကျင့်မာတကရဲ့103ခုမှာကဆုံးလာပြည့်နေမှာပဲဗုဒ္ဓဖြစ်တော်မူတယ်ကဘာကြီးတိမ့်တိမ့်တုံပေါ့ဗျာကိုဝရုဏတို့ကိုဝါရဏတို့ဘုရားပွင့်ပြီဗျာဘယ်လိုလဲပန်းကုန်းကြီးကဒီလိုအခါပူဇော်ဖို့အကောင်းဆုံးမဟုတ်လားအာပန်းကုန်းကမပြီးသေးဘူးဗျတရားဦးဟောတဲ့နေ့ရောက်မှပူဇော်ပါတော့မယ်ဗျာပုထုဇဉ်တကယ်ပြီးတာဟုတ်ဗျာဒါကြောင့်လေဘုရားကခုနဥပမာရဏတံပါတိတာမင်းတို့မေတ္တာတနောမေတ္တာတတိတာကိုယ့်ရဲ့ပဋိညာဉ်ကိုယ်ကတိဟာတကယ်ခံယူထားတဲ့အတိုင်းဟုတ်ခြင်းမဟုတ်တတ်တယ်ဒီတော့ကိုယ့်ရဲ့ကန့်တတ်ခြင်းကလေးအချင်းမြည်ဖို့ဟာဒီတတိဟာအရေးကြီးဆုံးတို့ကတတိလွတ်နေကြတဲ့အဲ့ဒါနဲ့ဝါဇုလပြည့်နေမှာတရားဦးဟောတယ်တလောကလုံးတိမ့်တိမ့်တုံပေါ့တရားဦးဟောပြီဗျဘယ်လိုတော့ပန်းကုန်းကမပြီးသေးဘူးဗျာတာဝရင်သာနတ်ပြည်တရားဟောတက်ခါနီးအဆုံးအဆုံးတကူပြတဲ့နေ့ရောက်တော့မှပူဇော်ပါတော့မယ်ဗျာတန်တော်ကြီးကြီးကြည်ပြီးတော့ပူဇော်တော့မယ်ခொနဝါမြောက်ရောက်တော့သာဝရဏန္ဒပြည်တက်ဖို့တက်ခါနေအဆုံးတကူတွေအံ့ဩစရာတွေပြပြနေပြီကိုဝရုဏကိုဝရဏကိုဝါရဏတို့ဘယ်လိုလဲအာပန်းကုန်းကမပြီးသေးဘူးဗျာတာဝရင်သားကနေပြန်ဆင်းတော့မှာပဲပူဇော်ပါတော့မယ်ဗျာအဲ့ဒါနဲ့တဝရုံလုံးမြတ်စွာဘုရားကမေတော်ဖြစ်ခဲ့ဖို့တဲ့နတ်သားမှုရှိတဲ့နတ်တွေကိုတရားဟောပြီးတော့တရင်ကျွလာပြီနဲ့ပြန်ဆင်းလာတယ်
တန်တော်ထူဆန်းလိုက်တာတကယ်နတ်တရားပြောတာမာကိုဝရုဏတို့ကိုဝါရဏတို့ဘုရားလုံးနတ်တရားပြန်ဆင်းပြီကြည်စမ်းကြည်စမ်းကြည်စမ်းကြည်စမ်းအောင်ဩဇာကြီးဒီအချင်းပူဇော်ဖို့ဘလောက်ကောင်းလဲခင်ဗျားတို့ပန်းကုန်းကြီးကဘာလို့မှလဲဒီလိုနေရာမပူဇော်ရင်အာပန်းကုန်းကမပြီးသေးဘူးဗျအာယုတင်ခါရလှွတ်တဲ့နေရောက်မှပူဇော်ပါတော့မင်းဗျာခက်ကြဲကြဲကိုတော့ရွှေ့လိုက်ရတို့တာပြောပမာဒပမာဒဘုရားကအပမာဒေနသံပါဒေတာနှစ်ချင်းနှစ်ယောက်ကပြောတော့တော့အောင်မဲကြီးကြီးကျယ်ကျယ်သူများမလုပ်တာသူတို့လုပ်မယ်ပေါ့အခုတော့တရားကိုတလုံးမှလည်းမနာရအောင်ဘုရားနာလည်းတစ်ခေါက်မှလည်းမရောက်ထူးထူးဆန်းဆန်းဥဥဖြားဖြားလုပ်မယ်ဆိုတဲ့နှစ်ချင်းတရားနောက်ကြတော့မယ်အရင်ဆုံးပူဇော်မယ်နတ်တေပူဇော်မယ်နတ်တေနောက်ကြကုန်တော့မယ်ထူးထူးခြားခြားလုပ်မယ်နတ်တေအញ្ញံဆုံးဖြစ်ကုန်တော့မယ်အဲ့ဒါနဲ့တပူတွဲလာပြီနေရောတို့အာယုတင်ခါတာလွတ်လိုက်ပြီလေဗျအာယုတင်ခါတာလွတ်တယ်ဆိုတာအသက်ကိုပြုတ်ပြင်မဲ့ပြုတ်ပြင်တဲ့ဖလားသမပတ်ကိုဒီနေ့မှစရက်နောက်ထပ်3လဒီအတွင်းမှာငါမဝင်စားတော့ဘူးလို့စွန့်လွတ်လိုက်တာကဘာကြီးတိမ့်တိမ့်တုံပေါ့ဗျာကိုဝရုဏာတို့ကိုဝါရဏတို့ကဘာကြီးတိမ့်တိမ့်တုံခါလိုက်တာမြတ်စွာဘုရားအာယုတင်ခါတာလွှတ်လိုက်ပြီဘယ်လိုလဲပန်းကုန်းနဲ့ပူဇော်မယ်ဆိုပန်းကုန်းကမပြီးသေးဘူးဗျာပြီးရောဗျာပုထုရှင်ပြီးလိုက်တာတရားမေ့နေတရားမေ့နေတဲ့ပုဂ္ဂိုလ်များဆိုရင်အော်နှစ်ချင်းနှစ်ယောက်ငါတို့နဲ့တူထားဟဲ့လို့တောင်ပြောရမှာလို့ဖြစ်လာတယ်အဲ့ဒါနဲ့မဟာတက္ကရာ148ခုကဆုံးလာပြီနဲ့ရောက်လာပြီဗျာမြတ်စွာဘုရားပြိနိဗ္ဗာန်ဆံတော့မယ်တဲ့ဗျပြိနိဗ္ဗာန်ဆံရညောင်ဆောင်ပေါ်ရောက်နေပြီနတ္တရာပြောတော့ပေါ့ကိုဝရုဏတို့ကိုဝါရဏတို့ဘယ်လိုလဲခင်များတို့ပန်းကုန်ကြီးနဲ့ပူဇော်မယ်ဆိုမှာဘုရားကဒီနေ့ပြိနိဗ္ဗာန်ဆံတော့မှာပေးသွားပူဇော်မှာလေခမည်းတော်ပန်ကုန်းကြီးကပြောတော့အာပန်ကုန်းကကုထေတီမပြီးသေးဘူးဗျာနှစ်ပေါင်း80ကျော်တယ်နော်လောက်တာဘုရားလောင်းပရိသတ်ရေမနေခင်ကလေးကလုတ်တဲ့ပန်ကုန်းတော့နှစ်ပေါင်း80လွတ်တတ်တန်းနဲ့ပြောနှစ်ပေါင်း80ကျော်လုတ်တဲ့ပန်ကုန်းမပြီးဘူးတဲ့ဗျာတရားမေ့တဲ့ပုဂ္ဂိုလ်များလားဒီတိုင်းပေါ်နှစ်ပန်းလိုလိုနောက်လာလိုလိုနောက်နှစ်လိုလိုအဲ့ဒါနဲ့ပဲတည်တဲ့နေရောက်သွားကြတာအလို့တွေဖြစ်မှဆိုလို့ဘုရားကအပမဒိနာသံပါဒိတာမင်းတို့အချင်းမိဖို့ကတော့ဒါလိုတကွယ်လို့တတိဝောမြဲကင်ဖို့လမ်းညွှန်ခဲ့တာပါအဲ့လိုဆိုတော့ဝရုဏနဲ့ဝါရဏနှစ်သားကြီးနှစ်ကြီးနှစ်ယောက်ကတန်အန်တော်အောင်နဲ့ပြောကြတယ်ဆိုကိုဗျာဟဲ့ဘုရားကလည်းမြန်လှကြည်လားဟေးဟောသူတို့ပြောတာတန်အန်တော်ဖြစ်သွားတယ်ဟာဘုရားကလည်းမြန်လိုက်တာဘယ်နေဗျာဒီနေ့ပဲပฏิပရိနေတာပါဒီနေ့ပဲဖွားမြင်တာဒီနေ့ပဲတော်ထွက်တယ်အိုးဒီနေ့ပဲဘုရားဖြစ်တာဒီနေ့ပဲတရားဥဟောတယ်ဒီနေ့ပဲတကုအစုံအစည်းမိအစုံအစုံတကုတွေပြတယ်ဒီနေ့ပဲနတ်ပြည်တရားဟောပြီးပြန်ဆင်းတယ်ဒီနေ့ပဲအာယုတင်္ခါရလွတ်လိုက်တယ်။အိုးဒီနေ့ပဲပြိနိဗ္ဗာန်ဆံတော့မယ်လို့ပါ။ဘယ်နဲ့မြတ်စွာဘုရားနေခြင်းပြန်ကြီးကြွလာတာပါလားတဲ့။ဟုတ်တယ်သူတို့အသက်နဲ့ပြောရင်မြတ်စွာဘုရားဟာနေခြင်းပြန်ကြွတာ။ခုနဒါဝိန္ဒာနတ်တဲ့နဲ့တွတ်ထားတော့တကယ်နေခြင်းပြန်။ဒါဝိန္ဒာနတ်တရက်တော့မပြီးဘူးဗျ။ဘုရားအသက်ဆိုတာကတော့45နှစ်ထဲရဲ့။တုမာရဲ့နတ်တရတောင်းမပြီးဘူးတသက်လုံးရေတွက်ရင်တောင်းမှနေခြင်းပြန်ဘုရားအဖြစ်45နှစ်ဆိုတာကလည်းတကယ်နေခြင်းပြန်အဲ့ဒါကိုသူတို့ကတန်းတော်ပြောကြတာဟေးဘုရားကလည်းဘယ်နဲ့နေခြင်းပြန်ကြီးကြွလာရတယ်လို့ကမျောနေရတာကအကြာကြီးဟုတ်လားတော့ခုရောက်ခုပြန်ဉာဏ်လုံးနေအာယူနေခဲ့ရတာကလေးအသင်ချင်းနဲ့ကဘာတသိဒါတောင်နိယတဓာတိယူပြီးခါမှာပါတိနိယတဓာတိမယူခင်မရခင်တော့ဆိုရင်ခပါများစွာအများကြီးပဲတလောက်အားရယူပြီးတော့လာခဲ့တာအဲချက်ချင်းရောက်ချက်ချင်းပြန်မြင်လို့နေမနဲ့ပြန်ရာခုစွန်းလေးဖုံးပေးဖို့လောက်တော့နေဖို့ကောင်းသေးတယ်ဗျာ
ကိုပေါ်တာတော့တခေါမှမပြောဘူးဘုရားအသက်တူတာလျှောက်ပြောနေတာငါတို့ကွယ်ပရိသတ်ရင်မနေတယ်နေခင်ကလေးကသတင်းကြတာဒီဘုရားတော့အလွတ်မခံနိုင်ဘူးဟေးတရားထူးတရားမြတ်တခုခုတော့ရအောင်ငါတို့ကြိုးစားမယ်ဆိုတဲ့အသည့်သူတို့မှတခေါမှမပေါ်ခက်မဆိုင်တဲ့နေရာသွားပြီးတော့ကြိုးစားနေလဲကြတာအချိန်လည်းမမီဘူးဘာတခေါမှလည်းအချိန်မမီဘူးအမျိုးကြတော့ဘုရားကလည်းကဲရရှုပ်ချမှာပါနင်တို့မဟုတ်တာလေးရှောက်လုံနေကြတယ်လို့ပြောမှာပေါ့ဆိုရတော့ဘုရားတတန်းတူတဲ့အကြောင်းပြောတာပါနေချင်းပြန်လေးပါဒီတော့ဘုရားအသက်45နှစ်ဘုရားသက်ဆိုတာနတ်ပြည်ပြောနေပြောရင်နေချင်းပြန်ကြွလာတော်မူတာဘုရားရဲ့တတ်တော်80ဆိုတာလည်းလူပြည်တတန်းနဲ့80လို့သာပြောတာနတ်သက်နဲ့တွေ့ချင်နေချင်းပြန်ကြွလာတော်မူတာအထူးအဖြင့်ဘုရားအဖြစ်နဲ့နေရတဲ့နှစ်ကလေးဟာနယ်လွန်းနေဗျ။အဲ့တော့လောကကြီးထဲမှာကြီးပေါ်လေအဆိုးကြီးဖြစ်ဖို့အချိန်တွေများလွန်းသလောက်အကောင်းတစ်ခုဖြစ်ဖို့နည်းလာကြလား။တို့တော့အားပါတယ်ဆိုတာလေးတစ်ခုပါပဲ။အားပါတဲ့ကြောင့်လဲအားကိုးရတာပါ။အချင်းအတိုင်းအတာအရာကြီးမယ်ဆိုရင်တော့နယ်လွန်းပါတယ်။တဲ့လေအတင်ရှင်တဲ့ခါပါတဲ့နေတာလည်းမဟုတ်ဘူးကာလာတွေအများကြီးအာယူခဲ့ရတာအားတွေအများကြီးယူနေခဲ့လို့တတ္တဝါတွေညှောနေကြညှောညှောနေလဲကြတာရောက်လာတော့ဖြုတ်ခနဲ့လာဖြုတ်ခနဲ့ပြန်သွားဆိုတော့တကယ်အနာလေးဖြစ်သွားတယ်ဒါကြောင့်သတ္တန်အလွန်တိုးတယ်တိုးတော်လည်းပဲအားကောင်းတယ်ဒါအဖြစ်နဲ့45နှစ်ထဲပဲနေသွားရတယ်လောကအကျိုးကိုတိုက်ရိုက်ဆောင်ရွက်သွားရတာက45နှစ်မြတ်တာဖြစ်တယ်သို့တော့အချိန်အပြည့်တူတော်လဲဆောင်ရွက်ရမယ့်ဗုဒ္ဓကိစ္စလုံးဝတကူမြတ်ကြံမနေခဲ့ပါအဲ့ဒါတကူအံ့ဩစရာပဲဆောင်ရွက်စရာကိစ္စတကူမှကြံမနေခဲ့ပါဘူးတဲ့ဗျာဗုဒ္ဓကိစ္စအလုံးပြီးသွားပါတယ်ပါကြောင်တော်ဆိုဝိရိယကိုဒီပြင်ဖရာတွေတက်အဆများစွာစိုက်ရပါတယ်ဒီပြင်တတန်းရှိတော်မူကြတဲ့ဖရာတွေတက်အဆများစွာဝိရိယစိုက်ထုတ်ပြီးပရဟိတလုပ်ငန်းမှာအာသွင်ခွင်စိုက်အဲအားကိုအများကြီးသုံးသွားပါတယ်တနေ့တနေ့မှာမြတ်စွာဘုရားကိုတော်တန်အနာယူခြင်းဆိုသည်မှာတနေ့လုံးကြည့်မှတနာရီနေ့မိနစ်20ဝန်းကျင်လေးလောက်သာရှိတယ်ဗျတနေ့မှာတနာရီနေ့မိနစ်20တော့အခုကလာပုဂ္ဂိုလ်များခင်ဗျာတနေ့ကိုတနာရီမိနစ်20အိပ်ပြီးလှုပ်လှုပ်ကြတော့လုံးမလုံနိုင်ဘူးဗျတနေ့ကိုတနာရီမိနစ်20လောက်အိပ်ပြီးတော့မှအလှုပ်လှုပ်ကြစရန်ကတော့ဘယ်သူမှလုံနိုင်မှာမဟုတ်ဘူးဗျဒါကြောင့်ဝရိယအလွန်ကြီးမားတော်မူတဲ့မြတ်စွာဘုရားတတ္တဝါများချမ်းသာရေးအတွက်ဝရိယဝရှိသမျှအကုန်ထုတ်အာသွန်ခွင့်ဆိုင်အချင်းပြည့်အလှုပ်လှုပ်တော်မူခဲ့တဲ့မြတ်စွာဘုရားအချင်းရှိသလောက်အသက်တော်ရှိသလောက်ပို့အတွက်အချင်းနေပြီးအချင်းကုန်တည်သည့်ပါကျိုးကိုနေမနာညမနာတသွားတော်မူခဲ့တဲ့မြတ်စွာဘုရားအချင်းတွေအများကြီးပေးပြီးအလုံးလုံးခဲ့တာဖြစ်လို့ဘာတကရဲ့140ရှိခုကဆောင်လာပြီနေ့ညအချင်းရောက်တာနဲ့တပြိုင်နက်ဗုဒ္ဓမှာဆောင်ရွက်စရာကိစ္စလုံးဝပြည့်စုံသွားပြီအချင်းကလည်းကွတိအလုတ်ကလည်းကွတိလောကတချို့ပညာရှိကြီးတွေဟာအလုတ်တွေရာထားထားကြပါတယ်ဘယ်နှစ်မှာဘယ်လုတ်ပြီးရမယ်ဒါအချိန်မှာတော့ဘယ်လုတ်ပြီးရမယ်မမသေးခင်တော့ဘယ်လုတ်ပဲလုတ်တွေပြီးအောင်လုတ်ထားမယ်ရာထားထားကြတော်တော်ခန္ဓာမလိုက်ဘူးဗျာတချို့သေးသွားကြအလုတ်တွေတန်းလန်းကြီးကျန်းနေကြလားနေရမဟုတ်ဘူးအလုတ်တွေမျိုးလို့များလားတွဲလေတွဲလောင်းလေအလုတ်တန်းလန်းကြီးတွေမပြီးနိုင်တော့အလုတ်တွေကျန်းနေကြတာတပုံကြီးဗျာနောက်ထပ်ဆောင်ရွက်စရာဗုဒ္ဓကိစ္စမရှိတော့ပါဘူးအာလုံကိစ္စပြီးလို့နောက်ထပ်ဆောင်ရွက်စရာဗုဒ္ဓကိစ္စမရှိတော့ပါဘူးအာလုံကိစ္စပြီးလို့နေပါစံတော်မူခြင်းပါဒါကြောင့်45နှစ်ဆိုပေမယ့်အာအပိပါရဗျာခေတ်ကလည်းဆုတ်ကတ်ကာလခေတ်ကိုလောဘဒေါသမောဟအလွန်ထူပြောတဲ့ခေတ်ပြီးတော့မှသာသနာ့ဘာတိတ်ကြီးပြိုင်မဲ့တရားလည်းနေတာမဟုတ်ဘူးအဲ့ဒီကြားထဲမှာထိုးပေါက်ပြီးမြတ်စွာဘုရားတရားချင်းမြင့်တော်မူရတယ်တတ္တဝါတွေအကျိုးဆောင်ရရတာဒီနေရာတော့ခက်ခဲလောက်ရတာ အဲ့လိုကြိုးကြိုးစားစားဆောင်ရွက်တော်မူခဲ့တဲ့ဘုရားရှင်ရဲ့55နှစ်ကာလကိုအာယုံပြုပြီးတော့အခု45နှစ်တရားသက်45နှစ်ဘုရားသက်ဆိုပြီးတော့အာယုံပြုဖို့ဆိုတာအဲ့ဒီ45နှစ်ပါလုံးဟောခဲ့တဲ့တရားတွေကိုအပမာဒတပုတ်ထဲမှာပဲအကုန်သွင်းထားတာပါဟောရဓမ္မသင်္ခါရအပမာဒေနတံပါတိတဘိကဝေပရိသတ်လေးပါချက်တချက်သမီးတို့သင်္ခါရအကြောင်းလေးတံပြုစီမံသည့်ယုံနံတရားဤနှစ်ပါးတို့သည်ဘောရဓမ္မဖြစ်ပြီးကပျက်စီးရခြင်းသဘောရှိကြလေကုန်၏ဘောရဓမ္မဖြစ်ပြီးကပျက်စီးရခြင်းသဘောရှိကြကုန်သည်ဖြစ်၍ဘယ်အရာမျက်မခိုင်မြဲကြလေကုန်တတ္တမထိုကြောင့်တတ္တမတို့ရာကဒုံမေတရားချေခင်စိတ်ကောင်းဝင်သည်တင်ချေသာတင်ချေသမီးတို့သည်အပမာဒိနာမမေ့မလျော့မပေါ်မဆတက်ကြွနိုးကြအပမာဒါခေါ်တဲ့တတိတရားချင်းကတ္တဗ္ဗကိစ္စနိတိခသုံးတွဲပြုဝေကိစ္စဟုသမျှတို့ကိုတမ္ပတိထအတိတရားအညာတခုတတိပြုကခေါင်းစွာမသွေပြီးပြည့်စုံကြစီခုံရာတတိလေးဆယ်မှာနှစ်တရားတည့်ရအနှစ်ချုပ်တရားကဒါပဲတည်းဗျာလေးဆယ်မှာနှစ်အတွင်းဟောခဲ့တဲ့တရားတွေအလုံးအတိတ်ပဲသဘောတဘာဝရချုံငုံကြည့်ရင်အဲ့ဒီထက်မှာအလုံးပါသွားတယ်ယုံနံခန္ဓာအရှိအမှန်တန်ကြည့်ရှုသုံးသပ်ဆုံးဖြတ်ဖို့ကိုယ်ခန္ဓာခတုတ်တုတ်ခမြန်းမြန်းအခြေမိအောင်ဘဝအစီအနှစ်ပေါ်အောင်မတုံချဖို့အညွန့်ထားတဲ့တရားပါအဲဒီမှာဝေယဓမ္မသင်္ခါရဆိုတာကဝိပဿနာပြရတယ်အပ္ပမာဒိနသမ္ပါဒိထာကဝိပဿနာလုပ်ငန်းကျင့်စဉ်တရားကိုယ်တန်တာအမြန်ဖြစ်အောင်တိုးအောင်ပွားအောင်လုပ်ဖို့တိုက်တွန်းတယ်ဝေယဓမ္မပျက်စီးမယ်ဆိုတော့ပျက်စီးရတဲ့သဘောရှိတယ်ဆိုတော့အာနိစ္စလို့ပြောတာအာနိစ္စတစ်ချက်ပိုင်းရင်ဒုက္ခလည်းမြင်တယ်ဒုက္ခမြင်ရအနတ္တလည်းမြင်နေဝိပဿနာဆိုတာခန္ဓာတည်ပြီးဖွင့်ကြည့်တာပါပဲကိုယ်ခန္ဓာထုံနေတဲ့တရင်တွေအမှန်တရားဖွင့်ဖွင့်ကြည့်ကြရပါခန္ဓာဉာဏ်ဆက်ပြီးတော့ရှုမယ်ဟဲ့လို့အားခဲ့ပြီးတော့တဏှာကြီးလောက်နာယီဘလောက်ထိုင်ဆန်းကြည့်ပေါ့တတိဉာဏ်နဲ့တည်ပြီးဖွင့်ကြည့်လိုက်ပါကိုယ်ခန္ဓာထုံနေတဲ့တရင်တွေအမှန်သိပါလိမ့်မယ်တချို့အလေးအကျင့်နေတဲ့အခါစိတ်တွေဟာထိမ့်နေတိမ့်မရတော်ပြေတောင်းပြေတော်တွေ့တောင်းရတော်ရောက်တောင်းရောက်ဖြည်းနေတာတွေ့ပါလေကိုထားတာကတဏှာစိတ်သွားတာကတဏှာကိုဖြစ်ချင်တာကဒီမျိုးစိတ်တွေကတိကောကမောကမဖြစ်နေတာကဒီမျိုးဒါဆိုကိုတရင်သိပြီပေါ့မရှုံးပါဘူးကိုတရင်သိပြီပေါ့ဟဲ့ငါစိတ်တွေနေရာမှာကိုနေရာကိုထားလို့လည်းမရပါလားငါထားခြင်းနဲ့နေရာသူတို့မနေပါလားငါသတင်းနားထောင်ရတာသတင်းမကောင်းဘူးဟေဒီလိုစိတ်မျိုးနဲ့ငါဘလို့လို့နေတတ်မှာလဲဒီလိုစိတ်မျိုးနဲ့ငါဘယ်နဲ့လို့အသေးရဲမှာလဲဟဲ့ဒီလိုစိတ်မျိုးနဲ့မှာတန်လျာနောင်ရင်ငါမတွေးရဲပါဘူးပြင်မပြင်မမြန်မြန်ပြင်မကိုသတင်းသိပြီပေါ့ကိုစိတ်မနိုင်သေးဘူးလို့သိရင်မရှုံးဘူးဗျတရားထိုင်တဲ့ပုဂ္ဂိုလ်များစိတ်မနိုင်ဘူးလို့သိတာဒါအဖြစ်မှန်ပဲကိုတည်င်းမှန်ပဲကိုမနိုင်ဘူးဆိုနိုင်အောင်ကိုကလုပ်တော့မှာပေါ့အမှတ်တမဲ့ဘာမလို့ညာမလို့နေတဲ့ပုဂ္ဂိုလ်ကကိုစိတ်နိုင်မှန်းလည်းမသိမနိုင်မှန်းလည်းမသိဒီတော့အချင်းလုံးမအသိနောက်ကြသွားရင်လည်းဘာမှလုံနိုင်မှာမဟုတ်ပဲကြိုတင်သိထားတော့ငါစိတ်မနိုင်ဘူးဒီတိုင်းမဖြစ်ဘူးနိုင်အောင်တော့ငါလုပ်မှာတဏှာကြီးပြအောင်ထိုင်မယ်လို့အားခက်လိုက်တာနိုင်ရောလောက်ရောက်ပြီဆိုရင်လည်းညောင်းလာပြီ၊ကြိုက်လာပြီ၊ထုံလာပြီ၊ကျဉ်လာပြီတရင်နေထုတ်လွှင့်နေပြီဗျငါခန္ဓာငါကချမ်းသာလို့ထင်ခဲ့တာကိုအမှတ်တမဲ့နေတော့ကတော့တော်တော်သက်တောင့်သက်သာလို့အောင်းမိတာဟဲ့ဘာမှမကြသေးဘူးဟဲ့မိနစ်ပိုင်းရှိသေးတယ်ညောင်းလာပြီးထုံလာပြီးကျင်လာပြီးကြိုက်ခဲလာပြီးဟဲ့ငါခန္ဓာဘာမှလည်းမရှိပါဘူးဒုက္ခတွေယေရှုပြောနေကြတာပါလားတရင်မှန်သိပြီပေါ့ဗျအဲ့ဒါဒီကိုကညာနဲ့လုံးမနှံအောင်အနိုင်ယူနိုင်အောင်တိတိကျကျသူတို့ကိုနိုင်နေတဲ့အထိဝရိယတတိတွဲဆိုင်ပြီးတော့ရှုဖို့မှတ်ဖို့သမာဓိတွေပေါ်အောင်အားထုတ်သမာဓိရနဲ့ဉာဏ်တိအောင်စဉ်စဉ်မြင့်ပြီးတော့
ဒါကိုကုံချမ်းလို့အရှုခံလုပ်ပြီးစွမ်းအားဖြင့်စူးစမ်းမှာပဲစူးစမ်းရမှာပဲဆိုတဲ့အတိပေါ်စူးစမ်းရုံမရှိမှာပေါ့ဗျာဒါကြောင့်ခန္ဓာ TV ဖွင့်ကြည့်တာတနည်းအားဖြင့်မိမိတို့ရတဲ့ခန္ဓာကိုမှတ်မှတ်ရရမှတ်မှတ်သာသာမှတ်တာလောကလူတယောက်ယောက်ကိုမှတ်လို့ရှိရင်အမှတ်အသားတစ်ခုခုနဲ့မှတ်ထားသလိုပေါ့ဒီလူကဘယ်နေရာတွေ့တွေ့မှတ်မိသွားအောင်မှတ်မှတ်ရရမှတ်ထားသလိုပေါ့ဒီလူကမျက်လုံးပြူတယ်ဒီလူကသွားခေါ်တယ်ဒီလူကနှစ်ဖူးမှမဲ့ပါတယ်ဒီလူကပါမှအမာရွေးကြီးနေဆိုပြီးတော့သူ့ကိုငမဲတို့ငဖြူတို့စသည်ဖြင့်မှတ်မှတ်ရရမှတ်ထားသလိုပဲဖះရပါလေจิตတို့จิตသမီးတို့သင်တို့ရတဲ့ခန္ဓာမှတ်မိကြရဲ့လားမှမိပါပြီဖေဟာဟဲ့ဘာတွေနဲ့မှတ်ထားတာလေကွအမှတ်အသား၃ခုနဲ့မှတ်ထားတာပါဗျာတပိတော်တပိတော်အမှတ်တို့ရထားတဲ့ယုံနာခန္ဓာကြီးမြတ်ဗုဒ္ဓအဆုံးအမလမ်းညွှန်းတဲ့တတိဝရိယသမားကြီးဉာဏ်လုံးဟန်ဇင်းနေတဲ့တရားပွင့်ကြည့်လိုက်တဲ့အခါမှာဘယ်အချိန်မှရက်တယ်လည်းမရှိပါလားတလုံးလုံးတစ်ဖြုတ်ဖြုတ်တစ်ပြောင်းနဲ့ပြောင်းအောင်နေချုပ်ပြောအစ်စ်ပြန်ပေါ်အစ်စ်တွေပြန်ဟောင်းချုပ်ပြောနောက်တစ်ခါအစ်စ်နဲ့ပြန်အစားထိုးအကြောင်းနဲ့ပြောင်းတဟောင်းနဲ့ဟောင်းတလဲလေးလဲဘယ်အချိန်မှရက်တယ်လို့မရှိမြစ်ထဲချောင်းတဲ့ရေစီးနေတာကြည့်နေရတယ်လို့ပဲတလောက်လောက်တပြိုးပြိုးပြောင်းနေတဲ့အမတ်အသားကြီးပါနေတယ်ဗျာမနေ့စာကြည့်လိုက်ညနေပြန်စားလိုက်ညနေဝအောင်ပြန်စားလိုက်မနေ့ကျပြန်စားလိုက်မနေ့ကျဝအောင်ပြန်စားလိုက်ညနေကျပြန်စားလိုက်အမြဲတမ်းတကုံနဲ့ကုံတပြောင်းနဲ့ပြောင်းတလောင်နဲ့လောင်နေတဲ့အနိစ္စအမှားသားကြီးပါလို့တပိတော်တပိတော်မာတို့ရတဲ့ခန္ဓာကြီးမမေ့နဲ့လောက်အောင်မမေ့ပါဘူးဖေဟာဝိပဒနာကိုခန္ဓာကိုအမှတ်ရရမှတ်ထားတာဒုက္ခဆိုတဲ့အမှားသားကြီးလည်းပါပါတယ်ဗျာအချင်းရှိသမျှအမြဲတမ်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဆုံးဖြစ်ဖြစ်နဲ့အတူမြတ်တဲ့ညင်းဆက်ညင်းဆက်နှိမ့်ဆက်နေတဲ့ဒုက္ခသဘောကြီးအမြဲပြနေပါတယ်ဗျအဲ့ဒီဒုက္ခအမှားအသားကြီးလဲပါနေလို့တပိတော်တပိတော်မတို့မမေ့နဲ့လောက်အောင်မှတ်မိပါပြီဗျာနေမကောင်းတိုင်းမကောင်းဆိုလဲဒုက္ခကိုသူကဖော်ပြတယ်အကြောင်းဖော်ပြလို့အနာရောဂါဝေဒနာဖြစ်လာပြီဆိုလဲသူကဒုက္ခသဘောကြီးဉာဏ်ရှိသူအတွက်တော့ပေါ်လာအောင်ဖော်ပြတယ်ဒုက္ခဆိုတဲ့အမှားအသားကြီးလဲပါတယ်အနတ္တဆိုတဲ့အမှားအသားကြီးလဲပါပါတယ်ဗျာကိုယ်ခန္ဓာကိုယ်နောက်ကိုတချက်ကမှမလိုက်ကိုယ်အလိုဆန္ဒနဲ့ဖိလကံနဲ့ဆန့်ကျင်ပဲလောက်အာနာဆန်းနေတဲ့အနတ္တသဘောလေတပိတော်တို့ခန္ဓာရမှာအမြဲတမ်းပါနေပါတယ်အမှားအသားကြီးလည်းပါနေပါတယ်ဗျာနေမကောင်းထိုင်မကောင်းတဲ့အခါဟေးယောဂဝေဒနာအမြန်ပျောက်ဆန်းกว่าမင်းဆေးထိုးလည်းမပျောက်ဆေးစားလည်းမပျောက်ကဲငါအမိတ်နဲ့မင်းအမြန်ပျောက်ဆန်းငါမှအလုပ်တင်များတယ်မဟုတ်ဘူးဟဲ့ပျောက်ဆန်းကြည့်တခေါက်မှနားမထောင်ပြောပံများတော့ရှက်စရာတောင်ပေါ်လာလိမ့်မယ်ရှက်တောင်ကွဲရကြီးရဲ့နားမမထောင်တော့ဘေးကလူကလည်းပြောတော့မှဒီလိုရိုးများနေလားကိုယ်စကားနားမထောင်တဲ့ကိုယ်ခန္ဓာတစ်ခွားခွားနဲ့ဟောအမိန်ပေးလိုက်တည်းဟာအမိန်ပေးလိုက်နဲ့ဒီလိုစိတ်မကောင်းရလားတော့ဘေးကလည်းအပြောတော်ခံရတော့မှအထင်ခံရတော့မှလက်ပြောပံများအရှက်တောင်ကွဲရကြီးရဲ့ကိုယ်စကားတခေါက်မှလည်းမလိုက်နာတခါတည်းကိုသားကိုသမီးပြောမရဆိုမရနားမထောင်ဘူးဆိုတဲ့ဆိုးတဲ့သားသမီးများတော်မှဒုက္ခလေးပြ၆ရင်ရိုက်မှနဲ့မယ်စသည်ဖြင့်ချိန်ချ၆ပြောရင်ကြောက်ထာနဲ့နားထောင်ခြင်းထောင်လက်သေးတာဟောဒီခန္ဓာကြီးကဒုက္ခပြ၆လည်းမကြောက်ငေါလို့လည်းမကြောက်ဟောက်လို့လည်းမကြောက်အာပြလို့မှမကြောက်တပိတော်တပိတော်မတို့ခန္ဓာကမှတကယ်ပြောမရတဲ့အာနာစံကြီးပါဗျာအနတ္တအမတ်အသားကြီးပါနေပါလေဒါကြောင့်တပိတော်တပိတော်မတို့ရတဲ့ခန္ဓာမှတ်မိသွားပြီဘုရားနောက်ထပ်နိဗ္ဗာန်မရောက်မချင်းရလာမဲ့ခန္ဓာဆိုလဲတပိတော်တို့မှတ်မိသွားပြီဘုရားအမြဲတမ်းပြောင်းလဲနေတဲ့ကုံဆုံးချုပ်ချုပ်ပြောင်းလောင်ကျွန်းပြောင်းလဲနေတဲ့အနိစ္စအမသာကြီးလဲပါတဲ့အချင်းရှိတဲ့ပြန်ညင်းစဲနှိမ့်စင်နေတဲ့ဒုက္ခအမသာကြီးလဲပါတဲ့ကိုယ်အလိုကိုတစ်ချက်ကမှမလဲကိုယ်အလိုနဲ့ဆန့်ကျင်ပဲလောက်ဖိလကန်းလဲအာနာဆံပြီးတော့နေတဲ့အနတ္တအမှားအသားကြီးလည်းပါပါတယ်ဗျာ။ဘုရားကမေးရင်အဲ့လိုပဲဖြေကြမှာပါ။အတ္တမာရိဏသံပါတိဒါကတော့အဲ့ဒါအမြန်မြန်ဖြေအောင်တိုးအောင်ပွားအောင်အတိအမြန်ရှင်းအောင်အမြန်လောက်ကြတိုက်တွန်းတာ။ဒီနေ့အားဖြင့်ဘုရားဓမ္မသင်္ခါရကထိတ်လန့်သွားအောင် မိဘညာဖြစ်သွားအောင်လို့ပြောလိုက်တာလန့်သွားရင်ပြေးကြစမြဲကိုပြေးမယ်ဆိုဘုရားကမင်းတို့ပြေးဖို့ငါလမ်းပေါ်ပေးမယ်အပမာဒိနာသံပါတိတာအဲ့လေအဲ့ဒီလမ်းကပြေးကြဒါဟာပြေးမယ်လမ်းခေါ်တယ်မင်းတို့ကြောက်တဲ့ဒုက္ခတွေအလုံးလုံးမှမင်းတို့အဲ့ဒီတိုင်းသာပြေးကြသမင်းစားရင်အဲ့ဒီလမ်းကပြေးလမ်းသွားရင်လည်းအဲ့ဒီလမ်းကဖြတ်ပြေးစားဝတ်နေရင်အဲ့ဒီလမ်းကဖြတ်ပြေးမင်းတို့အိမ်ထဲမှာကလေးထင်းရင်အဲ့ဒီလမ်းကဖြတ်ပြီးတော့ပြေးရင်နဲ့ထိန်းဈေးရောင်းရင်အဲ့ဒီလမ်းကဖြတ်ပြေးရင်နဲ့ရောင်းကြရုံအလိုလုံးရတဲ့အဲ့ဒီလမ်းကဖြတ်ပြေးပေးမယ်လမ်းခေါ်တယ်မင်းတို့ကြောက်လို့များပြေးရင်ဒီလမ်းကပြေးဆိုပြီးလမ်းပေါ်လိုက်တာတဲ့ဒါကြောင့်အဲ့ဒါက45နှစ်တရားကိုအချင်းချုပ်ပြီးတော့အချင်းချုပ်ဟောလိုက်တာ45နှစ်ပြမဟောတဲ့ပိဋကသုံးပုံဤက9ရက်တရားတဲ့သစ္စာဘုရားကတလုံးမှမကြံရအောင်အကုန်ဟောခဲ့45နှစ်တပြည့်နေသွားရတယ်။ဒီပြင်ဘုရားတွေတော့အများအားဖြင့်တတန်းအလွန်ရှိတဲ့ဘုရားတွေကတော့ဘုရားပရိနိဗ္ဗာန်စံပြတာနဲ့မကြာခင်သာသနာ क्वे ကြတာများပါတယ်။ရှိတာဟုတ်ဗျ။အခုဘုရားမှာတော့ဘုရားတတန်းကတိတ်တူလုံးအားကြီးလို့သာသနာအတွက်စောင့်ရှောက်ဖို့လမ်းစဉ်ဆိုတာခြံထားခဲ့။အဲ့ဒါကိုတပည့်တွေကသာဝကတွေကဆက်ဆောင်ရကြဒါကြောင့်ပြည်စုံတိကျမြတ်ဓမ္မဗုဒ္ဓဟောခဲ့ဤဘုရားကပြည့်ပြည့်စုံစုံတိတိကျကျကျင့်စဉ်နိလန်ဓမ္မဆိုလို့တလုံးတပါတော့မှမကြောင်ဘုရားလိတော့ကြာနေသေးတယ်ဟဲ့ဆိုတာမရှိရောအကုန်လုံးမြတ်ဗုဒ္ဓဟောခဲ့ပါပြီပြည်စုံတိကျမြတ်ဓမ္မဗုဒ္ဓဟောခဲ့ဤ45နှစ်တပည့်နေသွားရတယ်ဆိုတော့တပည့်တန်ခါတွေလည်းဘုရားတက်တော်တင်ရှားရှိကလေးကဖောက်ခဲ့ပြီပြီพอทุกข์แก่ปีๆสรอกไอ้ตังฆาเนี่ยเตยปรินิพพานสั่นไปเนี่ยเนาะแล้วยะนี้ที่ดีธรรมะเนี่ยมาเปาะออกกูไดแล้วจิ่นจั้นโจโกอาทุฏเตกูไดตีอ๋องแล้วลุเตกูไดแล้วจิ่นเนี่ยดิเปญปุคคุดิตัตตวะมะสวาดิตีอ๋องจิ่นน่ะอ๋องแล้วฮ้อเปาะไปเด้ปู่ฉะไปเด้ลั่นหญ่นไปเด้ดิ2ฉะก็เป็นทานนาปิ้วเด้ลุขอดาบะกูโกไดตีอ๋องลุเตကိုယ်ကိုယ်တိုင်ကျင့်တယ်ဒါသာသနာ့ကျိစ္စတစ်ချက်ကိုယ်သိတာကိုသူများသိအောင်ဟောပြောပို့ချသင်္นานပြပေးတယ်ကိုယ်ကျင့်တာသူများကျင့်နာအောင်လမ်းညွှန်ပေးတယ်ဒါလည်းသာသနာ့ကျိစ္စတစ်ချက်အဲ့ဒီနှစ်ကိစ္စဆောင်ရွက်တာကိုပဲသာသနာ့ကျိဆောင်ရွက်တယ်လို့ခေါ်တယ်တန်ဃာတော်များသာသနာ့ကျိအလုပ်ကိုအဲ့ဒီနှစ်ကိစ္စနဲ့ဆောင်ရွက်ကြပါတယ်ကိုယ်တိုင်ကျင့်ကဟောပြောကတန်ခါဆောင်လျှောက်၏တန်ခါတော်များကပုထုဇဉ်တွေရောပေါ့အရိယာတွေရောပေါ့ဗျာယန္တာကြီးတွေလည်းကြောင်းကြောင်းများမနေကြပါဘူးဗျာပရိယတ်ဓမ္မကိုပို့ချကြဟောပြောကြပါလေကိုယ်အတွက်ကိစ္စပြီးပြီနဲ့အမတ်တမဲကြောင်းကြောင်းများမနေကြပါဘူးဗျာသာသနာ့အတွက်အားထုတ်ခဲ့ကြပါလေဗျာကိုယ်တိုင်ကျင့်ကဟောပြောကတန်ခါဆောင်လျှောက်၏ယခင်ဒီကနေ့ထိဘုရားအသက်နဲ့ဒါ45နှစ်နဲ့ဒါသာသနာ क्वे ရရင်တော့ပြီးရောပေါ့ဗျရသော်ဘုရားရဲ့အဆုံးအမတဲ့လိုက်နာကျင့်သုံးကြတဲ့တန်ခါတွေကဆက်ပေးကြပြီလို့ဒါဒီကနေ့ဒီသာသနာတွေ့နေရတာအဲ့လိုစောင့်ရှောက်နိုင်အောင်ဘာတော်မတွေအပါပဲလူသားတွေကဝိုင်းကူကြပါလေစောင့်ရှောက်နိုင်ရေးစိတ်ဖြူခွေးကူပေးလူတွေရှိကိုယ်ပေးမဲ့လူတွေကလည်းရှိတော့တန်ဃာတိသာသနာပြုရတာအရှိတာပေါ့ဟုတ်တယ်လူတွေမကူရင်တော့ဘာတန်းနိုင်မှာလဲဗျာကဲဆိုကြပါစို့ပတ်စံအလွန်ပေါ်တဲ့နိုင်ငံသားကနေရာတို့တွေသွားပြီးတော့ဟိတ်တန်ဃာ4-500ရှိတဲ့စာသင်္ကြန်ကြီးတို့ကတီထောင်လိုက်စမ်းမေးဟိတ်ဆိုရင်တော့ကိုယ့်ဟာကိုလှုပ်လို့ဖြစ်တာမှမဟုတ်ပဲဘေးကလူတွေကပတ်စံပေါ်တာပဲရှိတာတရားတို့မေတ္တာတို့ပညာတို့မရှိဘာတန်းနိုင်အောင်မှာလဲတရက်နှစ်ရက်လောက်ဆိုလို့ရချင်းရမှာပေါ့မြန်မာပြည်မှာလိုတာရှိတော့ဘလို့လို့လို့မှမဖြစ်နိုင်ပါဘူးဗျာမြန်မာပြည်သာသနာတည်မယ်ဆိုတည်လောက်တာပေါ့တတ်တာမေတ္တာပညာကောင်းတဲ့ဒါတော်မှာပေါင်းလူသူတော်စင်အပေါင်းတွေအပိချင်းညောင်းမှုကနည်းနည်းနုံနုံမှမဟုတ်ပဲစောင်းလျှောက်နိုင်ရေးစိတ်ဖြူဖွေးကူပေးလူတွေရှိလူတွေအကူအညီရလို့တာနိုင်ငံတော်အစိုးရနဲ့တကွအတိုင်းသူပြည်သားလူအများကြီးဝိုင်းပြီးတော့ကူပေးကြတာရှင်ဘုရားတို့စူစားဘုရားတပည့်တော်တို့နောက်ကရှိတယ်အာမပူနဲ့ဘုရားဒါပိဿံပေါ်တယ်ထားလို့လို့မရဘူးလေဗျဒီလိုစိတ်ကောင်းရှိတာကလည်းယရဏသုံးပါးကျေကျွပြုခံထားရလို့စိတ်ကကောင်းနေတာကိုယရဏသုံးပါးတန်ကတော့ညောင်းတက်ကောင်းနေကူထားလို့ စိတ်ကောင်းနေပေါ်လာတာရှောင်းရှောင်းနိုင်ရေးစိတ်ဖြူဖွေးလူဖြူဖွေးလူတွေရှိရှောင်းရှောင်းနိုင်ရေးစိတ်ဖြူဖွေးကူပွေးလူတွေရှိသာသနာတည်တံရေးဒီလူတွေလည်းဝိုင်းကူထားတာကိုသာသနာချာချာတည်မှာပေါ့45နှစ်တရားသက်ကြောင့်အာတက်ဘွေရာတိုးပါလာကိုမှာစွမ်းအားပြီ45နှစ်တရားသက်ကြောင့်ဆိုတာဘယ45နှစ်ဟောခဲ့တဲ့တရားပြေကြောင့်တန်ဃာတော်များလည်းပဲအဆက်ဆက်အဆက်ဆက်အဲ့ဒီတရားနိလန်းလေးပဲဖော်ထုတ်လို့ဒီနေ့ဒီပေါ်တော့ပေါ်ဆဲနောက်လည်းဆက်ပေါ်အောင်ပါဒီအဆုံးအမတွေကြောင့်စိတ်ကောင်းနှလုံးကောင်းရှိတဲ့လူတွေလည်းပဲပေါ်တော့ပေါ်ဆဲနောက်လည်းပေါ်အောင်ပါဒါကြောင့်အဲ့လိုပေါ်ပေါက်နေတော့သာသနာလည်းတည်နေအောင်ပါဒီနေ့တည်းကကိုယ်တိုင်လည်းကျင့်သူများကျင့်နေအောင်လည်းဆောင်ရွက်ဆိုတော့ဆောင်အားတွေတော်တဲ့တော်စားဝဲနေရတရားနဲ့ပေါင်းလိုက်တော့မကွယ်သာသနာနဲ့တွေ့တဲ့လူပဲဒီစကားပြောရတဲ့သာသနာနဲ့မတွေ့တဲ့ပုဂ္ဂိုလ်များဗုဒ္ဓဘာသာလို့နာမည်ခံထားတာတောင်မှကိုယ်တော်ကိုအချိန်မပေးနိုင်ပါဘူးဆိုငင်းပယ်နေတာများကြီးဗျာအဲ့တော့ဇာဝင်နေရတရားနဲ့ပေါင်းလိုက်ရမှာခုနအပ္ပမရိနသမ္မာရိထာလည်းအဲ့လိုပေါင်းဖို့ပြောတာအအောင်မဆောင်နဲ့ကိုယ့်အတွေ့ပေးကြတဲ့အသက်ကလည်းတူတူလေးရဲ့နက်လေးရဲ့ဒီလိုသာသနာကလည်းကဘာတသိန်းတစ်ခါမကျုံဘူးဘဝတသိန်းတစ်ခါမကျုံဘူးကျုံတော့လေးမှာနိဗ္ဗာန်ရောက်တည်တဲ့အားရရဲ့အပြိပါသွားအောင်အာအပြိသွင်းပြီးတော့မှဒီတရားရှိသွားပြုသာသနာမှာနံပါတ်1အရေးအကြီးဆုံးဆိုတဲ့တတိရှိသွားပြီးစူးစမ်းထားပါ45နှစ်တရားသက်ကြောင့်အတက်ဖွဲရာတိုးပွားလာကိုမစွမ်းအားပြီဒီလာအသမာရိအာဝိပဒနာအားညဆောင်အားရည်နေတိုင်းနေတိုင်းပြဝလာကြဘယ်အဲ့ဒီတိခါသုံးပါလမ်းကြောင်းပေါ်ကပဲဖြစ်ရတာပဲဗျာအလေးလိုက်ဆိုကြမယ်ဗျာပြည်စုံတိကျမြတ်ဓမ္မဗုဒ္ဓဟောခဲ့ဤကိုယ်တိုင်ကျင့်ကာဟောပြောကာသံဃာဆောင်လျှောက်၏ဆောင်လျှောက်နိုင်၏စိတ်ဖြူဖွေးကူပေးလူတွေရှိ45နှစ်တရားသက်ကြောင့်အတက်ပွဲရာတိုးပွားလာကိုယ်မှာစွမ်းအားပြီဒီဆုံးတိကျမြတ်ဓမ္မဗုဒ္ဓဟောခဲ့ဤကိုယ်တိုင်ကျင့်ကဟောပြောကသံဃာဆောင်လျှောက်ဤဆောင်လျှောက်နိုင်ဤစိတ်ဖြူဖွေးကူပေးလူတွေရှိ45နှစ်တရားသက်ကြောင့်အာတက်ပွဲရာတို့ပါလာကိုမစွမ်းအပ်ပြီဒီဆုံးတိကျမြတ်ဓမ္မဗုဒ္ဓဟောခဲ့ဤကိုယ်တိုင်ကျင့်ကဟောပြောကသံဃာဆောင်လျှောက်ဤဆောင်လျှောက်နိုင်ရေးစိတ်ဖြူဖွေးကိုယ်ပေးလူတွေရှိ45နှစ်တရားသက်ကြောင့်အာတက်ပွဲရာတိုးပွားလာကိုမစွမ်းအပ်ပြီတရားဝင်သာသနာနဲ့တွေ့ရတာဘာတွေ့တာနဲ့မှမတူအားရှိစရာအကောင်းဆုံးနေရေးကိစ္စအတွက်လည်းအားရှိတယ်တည်ရေးကိစ္စအတွက်လည်းအားရှိတယ်တန်တရားနောင်ရေးလည်းအကုန်အကွက်ချပြီးတော့ကြည်စရာဒီစီမံပိုင်းခွင့်ရှိတယ်ဒုက္ခလွန်မြောက်ရာနိဗ္ဗာန်အထိတိကျပြတ်သွားစွာတိကျပြတ်သွားစွာဥတည်ပြီးတော့လည်းလွတ်ဆောင်ခွင့်ရှိတယ်အပ္ပမဒိနသမ္ပါဒိဋ္ဌမှာအပ္ပမဒမမေ့မလျော့မပေါ့မဆတက်ကြွနှုတ်ကြအပ္ပမဒခေါ်တဲ့တတိတရားဖြင့်တတိကိုကောင်းတယ်ပြောတာမှန်တော့လေမမေ့ဆိုတာတတိမလျော့ဆိုတာဝိရိယတတိနဲ့ဝိရိယအဆက်မှန်သွားတော့မပေါ့ဆိုတဲ့တမာရီပေါ့တမာရီပေါ်တော့မဆရမ်းဆရာမလို့အမှန်တန်ရှင်းကနေရှင်းကနေတန်းပြီးတော့က
ကောက်ယူသွားနိုင်တဲ့ဉာဏ်အဲတော့ခြုံပြောတော့တတိဉာဏ်ပေါ့ဇာတဲ့ကအပမာဒကိုပြတာကပမိတ်ဇနံပမာဒောမေ့လျော့ခြင်းပေါ်ဆာခြင်းပမိတ်ဇတိအေတေနာတိပမာဒောမေ့လျော့ခြင်းပေါ်ဆာခြင်းပမာဒကျတော့ဘာရလဲအကုသိုလ်အားလုံးကိုရပါတယ်အကုသိုလ်အားလုံးကိုပဲပမာဒခေါ်ခြင်းဖြစ်ပါတယ်နာပမာဒောအပမာဒောမေလျောပောစာခြင်းမေလျောပောစာအကြောင်းမေလျောပောစာအကြောင်းဖြစ်တဲ့အကုသိုလ်တရားရဲ့ဆန့်ကျင်ဘက်အကုသိုလ်အပေါ်ကလွန်မိုးပြီးတော့အနိုင်ယူနိုင်တဲ့တရားကိုအပမာဒခေါ်ပါတယ်အဲ့ဒီအပ္ပမာဒကဘာတုံးဆိုတော့မှသောပနာအထတောညာနုပတင်ညိတာတတိတဲ့ဗျတောတူအပ္ပမာဒဆိုတာတဲ့အထတောအနတ္တယောကိုအားဖြင့်ညာနုပတင်ညိတာဉာဏ်နှင့်ရှင်သောတတိတတိပါပဲသူကတတိတလုံးနဲ့မဟုတ်ဘူးဉာဏ်ရှင်တဲ့တတိကိုအပ္ပမာဒခေါ်တာဒါကြောင့်တရားအကုန်လုံးအပေါ်မှာချုပ်ကင်ထားတာတတိဉာဏ်တတိဉာဏ်နဲ့ခဏခဏအနာတိုင်းကြားနေရတဲ့အတန်လေးဟာတတိစကားကြည့်ပြောတာတတိဆိုတော့လည်းတတိတစ်ခုတည်းမဟုတ်ဘူးတတိညာတတိနေဝရိယအတွဲမှန်တော့သမာဓိပေါ်တယ်သမာဓိကြောင့်ညာပေါ်တယ်အဟုတ်ပဲစကားအနေနဲ့အလေကဝရိယနဲ့သမာဓိဝထက်မပြောတော့ဘဲနဲ့တတိညာတတိညာလို့အဲ့လိုပြောတာပါတတိနဲ့ညာဟာဒုက္ခအပေါ်မှာဩဇာအညောင်းဆုံးတရားလောကအပေါ်မှာဩဇာအညောင်းဆုံးတရားဟုတ်တယ်တရားဆိုတာလောကကိုနိုင်ဖို့ပေါ်လာတာတရားရဲ့အဓိကဆုံးဆောင်ချက်ကနှစ်ချက်ပဲအဆိုးကိုနိုင်ရမယ်ဒါကတစ်ချက်အကောင်းကိုပိုင်ရမယ်ဒါကတစ်ချက်အဲ့ဒီတရားအကုန်လုံးကိုချုပ်ကန်ထားတာကလည်းတတိတတိညာအဆိုးကိုနိုင်တယ်အကောင်းကိုပိုင်တယ်ဒါတရားရဲ့အဓိကဆုံးဆောင်ချက်လူတွေအဆိုးနဲ့ပြိုင်တဲ့အခါအဆိုးကြီးအဆုံးပေးရလို့ဒီပေါပေါကြကြရငိုကြရပူကြရဆွေးကြရငံကြလို့နေရာမျိုးဆိုရင်ကိုယ့်အကိုအစိတ်တောက်သတ်သေးကြတဲ့အမြင်ဘောတက်ခုံချတတ်သေးကြအဆိုးကိုလုံးဝအဆုံးပေးတာညာတရားကအဆိုးကိုစိန်ခေါ်တယ်လာခဲ့မင်းတို့ဘယ်လောက်ဆိုးနိုင်တယ်အဆိုးအပေါ်မှာငါအကုန်အနိုင်ယူမယ်အဲ့ရခုနပြောတဲ့အပ္ပမာဒဆိုတာပမာဒဖြစ်တဲ့အကုသိုလ်တရားရဲ့ဆန့်ကျင်တဲ့ဒါမှမဟုတ်အကုသိုလ်အပေါ်ကနေလွှတ်မိုးအနိုင်ယူနိုင်တဲ့ဆွမ်းအားကိုအပ္ပမာဒလောဘလေးဖြစ်ရင်တောင်မှရှင်စိတ်ဖြစ်ပြီးနောက်စိတ်တိတိုင်းအပူစင်လောဘကိုစိုက်ရှုပြီးတရားအမြတ်ဝိပဿနာဖြစ်ပြောင်းယူတာဗျဒေါသလေးများဖြတ်ခနဲ့ပေါ်လာရင်ရှင်စိတ်ဖြစ်ပြီးနောက်စိတ်တိတိုင်းအပူစင်ဣပတံဝိပဿနာပုံစံနဲ့တရားအမြတ်ပေါ်အောင်ပေါ်တာ။ဒါကြောင့်အကုသိုလ်အပေါ်ကဓမ္မမဟုတ်အဆိုးတွေအပေါ်ကလွန်မိုးနိုင်တဲ့တန်အားရှိတဲ့အရာကိုတရား။အကောင်းကိုပိုင်အောင်လုပ်နိုင်တယ်ကိုယ့်ကိုအကုန်လုံးအာမခံမဲ့အကောင်းကိုယ့်ကိုအားလုံးတာဝန်ယူမဲ့အကောင်းအာသေးကြီးမပူနဲ့တန်တရားနောင်ကြီးဘာမှထဲမပူနဲ့အားလုံးကျုပ်အာမခံတာဝန်ယူမယ်လို့ကိုယ့်အပေါ်မှာသစ္စာရှိရှိတာဝန်ယူတဲ့ကောင်းမှုတရားအထူးအချင်းမြတ်ဗုဒ္ဓနိဗ္ဗာန်တည်းဥတည်ထားတဲ့တတိညာဥသိတဲ့ကောင်းမှုတရားဒီအကောင်းကိုပိုင်ဖို့လည်းပဲတရားကတာဝန်ယူတယ်သစ္စာတဲ့တရားကအဆိုးနိုင်ဖို့ရောအကောင်းပိုင်ဖို့ရောတာဝန်ယူတယ်ဒါတော့အပ္ပာရိဏသမ္ပါဒေထလို့ဆိုလို့မိန်တော်မူတဲ့ဘုရားရဲ့အာဘောကစိတ်သားတို့စိတ်သမီးတို့လူဖြစ်တာကကုသိုလ်လုပ်သားတယ်နော်ဒုက္ခန္တာတရားနဲ့အတန်ဆုံးသူဘုရားမြင့်မြတ်တာချမ်းသာလွန်လို့ပြောတာမဟုတ်ဘူးစီးစင်ကြီးကျယ်လို့ပြောတာမဟုတ်ဘူးတဲ့တရားနဲ့တန်လွန်လို့လူဘုရားမြင့်မြတ်တယ်ပြောတာလူဆိုတာကုသိုလ်လုပ်သားတွေလုပ်သားဆိုရင်တော့အာပနာတန်ခံရတယ်လေဗျကုသိုလ်လုပ်သားမဖြစ်ရင်ဘာလုပ်သားဖြစ်မလဲဇရာလုပ်သားဖြစ်မယ်ဇရာကိုငင်းစမ်းကြည့်ပါမအားလို့ပါကိုဇရာရဲ့ဒီနေ့မအိုပါရစေနဲ့နေရာဘုတခွန်းမှပြန်မပြောနဲ့ပြောခွင့်မရှိဘူးစရာလုံသားတွေဒုက္ခသမျှအိုးရမယ်ယောဂလုံသားတွေဓာတိလုံသားတွေဒီနေ့မအားလို့ပါကွယ်ယောဂလေးခဏနေပါမရဘူးပြောခွင့်မရှိဘူးဓာတိလုံသားယောဂလုံသားတွေယောဂခိုင်းတာအကုန်နာပြပါကိလေသာလုံသား
စာဝင်နေရဲ့အလုံးဟာကိလေသာအောက်ကလာနေသွားမယ်ဆိုရင်ကိလေသာလုံသားဆင်းရဲစရာကြီးစီးပွားရေးလူမှုရေးတရားကိလေသာအောက်ကိုရောက်သွားရင်ကိလေသာလုံသားကိလေသာလုံသားပြောရင်တော့ကဒုက္ခလုံသားဆက်ပြောလိုက်ပြီဒါကြောင့်ဇရာလုံသားတွေပြာတိလုံသားတွေကိလေသာလုံသားတွေဒုက္ခလုံသားတွေဘုရားကဟဲ့ဟောဒီမှာတပြည့်လက်နဲ့ဂိုင်းထားရေလက်နဲ့အကောင်းဆုံးကပေးထားမယ်โอ้ล่ะရှိတော့ရှိတာပေါ့ဟဲ့ဒါပေမဲ့သူ့ဘဝကကိုကအားချင်းပြိုင်กว่าโอ้ပေမဲ့ကိုတို့လုံသားပဲဖြစ်မယ်나ပေမဲ့ကိုကအားပြိုင်กว่าဝိပဿနာအင်အားတွေနဲ့အားပြန်လက်나ရာဟာကိုမှာကိုတို့လုံသားပုံစံနဲ့ပဲ나ရမှာကိလေသာဖြစ်ရင်တော့ခုနပြောတဲ့လောဘဖြစ်တဲ့ရှုမှတ်ဒေါသဖြစ်တဲ့စိတ်ရဖြစ်ရှုမှတ်ကိလေသာလုံသားမဟုတ်ဘူးကိုတို့လုံသားပဲပုထုဇဉ်ပဲဖြစ်တော့ဖြစ်မှာပေါ့ဒီလိုဆိုဒုက္ခလုံသားလည်းမဟုတ်ပါဘူးချမ်းသာလုံသားပဲဖြစ်မှာပါဒုက္ခလုံသားပဲဖြစ်မှာပါဒါကြောင့်နိဗ္ဗာန်မရောက်ခင်လည်းပဲဒုက္ခလုံသားပုံစံနဲ့ကုသိုလ်လုံသားပုံစံနဲ့ခန္ဓာကိုယ်သုံးချပြီးတော့မှဘဝအနှစ်ထုတ်တတ်ဖို့ရည်ကြည်တယ်ဗောဗျာဒါကြောင့်နိဗ္ဗာန်အတိမြတ်ဗုဒ္ဓဝန်ဆံတော်မူတဲ့နိဗ္ဗာန်အတိဥတည်ကြယုံဗောဗျာဒါကြောင့်ကတ္တပုံညာတံပြုအပ်ပြီးတော့ကောင်းမှုရှိသည်ရဲ့ဖြစ်ကုန်ကတ္တပုံညာတံ45နှစ်တရားတိုက်ဖို့ကောင်းမှုတို့အောင်ဆွမ်းအဆောင်ကကောင်းစွာပွားတို့လူတကောကိုဗန္ဒိတဘုရားအစရှိဝန်တော်ပညာရှိသူတော်ကောင်းတို့သည်ဗတန်တန်တိမေတ္တာနှလုံးအလားဆုံးဖြင့်ရှင်ပြောင်းကြည်တာကောင်းစွာမသွေချီးမွမ်းတော်မူကြလေကုန်သတည်း